အမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးတိုးတက်ဖို့အတွက်အလေးထားလုပ်ခဲ့တဲ့အတွက်အမေရိကန်အာဆီယံဆက်ဆံရေးသာမကမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှတနိုင်ငံချင်းစီနဲ့ပါဆက်ဆံရေးတွေတိုးတက်ခဲ့တယ်လို့အမေရိကန်ထိပ်တန်းအရာရှိကြီးတယောက်ကပြောလိုက်ပါတယ်။တက်တန်းပြီးဆုံးတော့မဲ့အိုဘားမားအစိုးရလက်ထက်မှာနိုင်ငံသားရေးမူဝါဒနဲ့လုံခြုံရေးဆိုင်ရာဆောင်ရွက်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ဗျူဟာမြောက်ဆက်ဆံရေးအတွက်အမျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရော့စ်ကအင်္ဂါနေ့တုန်းကနိုင်ငံသားသတင်းတောင်များအသစ်မှအခုလိုပြောကြားခဲ့တာပ
ါ We really invested in relationships in Southeast Asia that I think have been transformed you know both with ASEAN as a collective but you know the US Vietnam relationship is now one of the fastest growing partnerships we have in the world very substantive changes to it like removing theprohibition on lethal weapon sales, increased commercial and people-to-people ties, the opening to Myanmar.
အရှေ့တောင်အာရှနဲ့ဆက်ဆံရေးတိုးတက်ဖို့အမေရိကန်အနေနဲ့တကယ်ကိုအားထုတ်ဆောင်ရွက်ခဲ့ပါတယ်။အာဆီယံအဖွဲ့ကြီးတစ်ခုလုံးနဲ့တင်မကဗီယက်နမ်နဲ့ဆက်ဆံရေးဟာအခုဆိုရင်ကမ္ဘာမှာအမေရိကန်နဲ့မဟာမိတ်ဆက်ဆံရေးအကျယ်ပြန့်ဆုံးနိုင်ငံတွေကနိုင်ငံတနိုင်ငံအဖြစ်ရှိနေပါတယ်။အမေရိကန်ကလည်းနဲ့ရောင်းချမှုတားမြစ်ထားတာကိုဖယ်ရှားပေးခဲ့ပါတယ်။ပြည်သူချင်းချင်းဆက်ဆံရေးတိုးတက်အောင်အားပေးဆောင်ရွက်မှုမျိုးလိုထိရောက်တဲ့ဆောင်ရွက်မှုတွေပြုလုပ်နိုင်ခဲ့ပါတယ်။မြန်မာနိုင်ငံနဲ့ဆိုရင်လည်းနှစ်နိုင်ငံဆက်ဆံရေးကိုလမ်းဖွင့်ပေးခဲ့ပြီးတဲ့နောက်အမေရိကန်နဲ့မြန်မာဆက်ဆံရေးဟာလုံးဝအသွင်ပြောင်းလဲသွားခဲ့ပါတယ်။ဒါကြောင့်အာရှဘက်အာရုံစိုက်တဲ့အမေရိကန်ရဲ့မူဝါဒက TPP ကုန်သွယ်ရေးသဘောတူညီချက်တစ်ခုတည်းအတွက်တည်းမဟုတ်ဘဲစီမင်းစည်းကမ်းတွေကိုအခြေခံပြီးတော့ဒေတာတွင်တည်ငြိမ်တာယာဝါပြောရေးကိုမြင့်တင်နိုင်ခဲ့တယ်။အာရှဒေတာထဲမှာအမေရိကန်ရဲ့အရေးပါမှုရှိအောင်လုပ်နိုင်ခဲ့ပါတယ်
။သမ္မတအိုဘားမားရဲ့အာရှဒေတာပဲအာယုံဆိုင်တဲ့မူဝါဒအရ2012ခုနှစ်မှာအဲ့ဒီအချိန်တုန်းကဒီနိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုမြန်မာနိုင်ငံကိုဆေလွတ်ခဲ့ပြီးတော့ဆက်ဆံရေးတိုးတက်အောင်စတင်ဆောင်ရွက်ခဲ့ပါတယ်။ဒေါက်ဆန်စုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ကမြန်မာပေါ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပြီးတော့စီးပွားရေးအရာရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ကိုပါအားပေးခဲ့ပါတယ်။ဒီကမ္ဘာမှာရှိတဲ့နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးတွေထဲမှာတရုတ်အမေရိကန်ဆက်ဆံရေးဟာလည်းအရေးအကြီးဆုံးဖြစ်တယ်ဆိုဆိုပြီးတော့အမေရိကန်အမျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရော့စ်ကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်ရှင်